ကင်းနီအမျိုးသားတုတ်တက်ရေးပါတီ KNPP အနေနဲ့တနိုင်ငံလုံးပြည်ခက်တက်ဆိုင်မှုရဲ့စည်ရေးသဘောတူညီချက် NCA လမ်းကြောင်းအတိုင်းဆက်ပြီးတော့အကောင့်ထည့်ဖို့လှုံ့ဆော်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါရယ်ကြာတဲ့နေ့ကကျင်းပပြီးစီးသွားတဲ့ပါတီညီလာခံမှာငင်းကြိုင်းလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါပြည်စုံကိုတော့ View ထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကတင်ပြပို့ထားပါရယ်
ဟုတ်ကဲ့ပါညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးတန်းကခုလိုပြောပါတယ
်။ဒီလိုဒီလမ်းကြောင်းကိုဆွေးနွေးရတယ်အစ်စ်ခံရတဲ့စီစဉ်ကိုကျွန်တော်တို့ဒါပေမဲ့ဒီလိုမျိုးကပြစ်တကရပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်တို့ကဒီလိုပြောလာတယ်ကျွန်တော်တို့လည်းဒီလမ်းကြောင်းထိန်းနေတာလည်းလောလောဆယ်ဒီအစရစီးနေဖက်တာတော့ဒီလိုမျိုးရှိတော့ပြီးတော့ဆောက်ဖွဲ့ဒီလိုမျိုးရွေးချယ်ရွေးချယ်လို့ကျွန်တော်တို့ကဒီဆက်မလာလမ်းကြောင်းကိုတည်ဆင်းလာမယ့်ပေါ်မစလို့ဆိုတော့ဒီလမ်းကြောင်းပေါ်မဘောတူရဲ့စီးရဲ့ကျွန်တော်တို့ရဲ့ဒီဟာပြန်ဖန်တီးတည်ဆောက်မှာ
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်မြစ်ပါတီရဲ့မေလ၁၀ရက်နေ့မှာချိန်မှပြစည်းခဲ့တဲ့ဘူကော်မတီစည်းဝေးကနေ NCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPP ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါလာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရတာတဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPP ဖွဲ့တက်ရောက်ဖို့လာလာနေပတ်သက်လို့ဥရွှေမျိုးသားကခုလိုဆက်ပြောပါတယ်
ဒီလိုပြောနေရတယ်ကတော့တကယ်လို့ဆိုတော့မှာဆိုတော့ဂျာခံပစစီဒီမှာဆိုသူကနေကကမ္ဘာကကုလားနေတဲ့တော်ရောအစ်ဒီမမတိုင်းပေါ်မယ်လို့ဘောရာစီလီဖြစ်နေဆိုဆိုတော့ဒီကျွန်တော်တို့တစ်ခုနဲ့စကူချက်ကနေတော့ဟိုဒီမှာနေတဲ့အတိုင်းတော့မှာခဏထားပြီးတော့ဒီဒီကကမ္ဘာမှာလေဒီကျွန်တော်နဲ့ပြောဖို့တော့ဒီမဆက်ရဘူးဒီဟာကြီးလောက်နေတယ်မဟုတ်ဘူးအဲ့ဒီကိတခါမဖြစ်အောင်ဆောင်းဆောင်းနေတယ်မဟုတ်ဘူးဒီလိုမျိုးလည်းမကြည့်ဘူးတော်တော်လေးကျန်နေတဲ့ solution ကျွန်တော်တို့အဲ့ဒီကိုအစီအလမ်းကိုအစံဆောင်နေတာမှာဒီကိုကြည့်ရတာကျရင်လည်းထိုးနေတဲ့ solution တော့ကျွန်တော်တို့ဟိုဒီကတော့တက်နေတဲ့ဘုံကလည်းလာရှိတယ်ဒီအနေနဲ့မှတော့အစီအလမ်းမကြည့်ရဘူး solution တော့ကျွန်တော်တို့ပြောပို့ရဖြစ်တော့တယ်နော်
ငင်းချမ်းရေလုံငန်းစဉ်နေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးသူရေးမသူရေးနဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသိပြုသွားမယ်လို့လည်းဥရှိမျိုးသားကပြောပါရယ်။လေးနှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နေမြူရာသုံးသိန်းရေးပါတီညီလာခံကိုထိုင်းမြန်မာနယ်စပ် KMPP ဌာနချုပ်ညံမိုကုန်းမှကျင်းပခဲ့တာပါ။ကိုယ်စားလှယ်200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိသဘာကျော်ချာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရစီဝါကိစ္စလူငယ်နဲ့မျိုးရင်းရေးရတွေကိုအထူးကသာဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အီဘရထရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလသတ္တရပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီဒီချိန်ပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေတော်တော်များများပါဝင်လာတယ်လို့ဥရွှေမျိုးသားကပြောပါတယ်။ကရင်နေမျိုးသားတုတ်တန်ရေးပါတီ KMPP ဟာ1995ခုနှစ်မှာမြန်မာစစ်ဆေးရနယ်ပြစ်ခတ်ရပ်ဆဲခဲ့ပေမဲ့၃လကြာမှသဘောတူညီမှုပြပြခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။NCA လမ်းကြောင်းပေါ်အယုံကြည်မရှိတော့ဘူးလို့ထုတ်ပြန်ကြေညာထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့၊ကိုကန့်သက်ဖွဲ့၊ CNLA တမ်းပလောင်သက်ဖွဲ့နဲ့ရခိုင်သက်မတော် AA ဖွဲ့တို့အပြင် UWSA ဝလက်နက်ကန်ဖွဲ့တွေကိုတော့ဂျာတာပတိနေမှာတရုတ်နိုင်ငံကယူလမ်းမှာဖိတ်ခေါ်ပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။